ဒေါအောင်ဆန်းစုကြည်ဟာနေပြည်တော်ပုပ်ဘတိရီမြို့နယ်ကနေအိမ်တွေမှာအင်ရှင်တွေနဲ့လိုက်လံတွေ့ဆုံပြီးမဲစင်းတွေကိုတွားရောက်စစ်ဆေးကြဖို့ပြောကြားခဲ့တယ်လို့မှားရင်ဓာတ်တွေတွေ့ရှိရင်လည်းဥပဒေအရဘလို့ရှောက်ထားနိုင်တယ်ဆိုတဲ့စာဆောင်တွေကိုလည်းပေးဝေခဲ့ပါတယ်မဲစင်းပညာပေးဝင်ခဲ့တဲ့အိမ်တိုင်းလူလူမှာမဲစင်းအမားတွေပြင်ရတာအမီတွေမပါတာမပုံတဲ့နံပါတ်လွဲနေတာတွေရှိတဲ့အတွက်တေချာကြည့်ကြဖို့ဒေါအောင်ဆန်းစုကြည်ကဒေသခံတွေကိုအခုလိုပြောပါတယ
်အခုဝင်ခဲ့တဲ့အိမ်တွေမှာဆိုရင်အိမ်တိုင်းလူလူမှာသူတို့အမားတွေပြင်ခဲ့ရတယ်တချို့ကျတော့နာမည်မပါလို့ထည့်ရတယ်တချို့ကျတော့နာမည်ပါတယ်မပုံနဲ့လွဲနေလည်းမရလွဲနေလို့ရှိရင်လည်းအဲ့ဒီနေ့ကျရင်ပဲပြေးလို့မရအဲ့တော့နာမည်ပါရဲ့လားဆိုတော့ကြည့်ရမယ်မပုံတင်နံပါတ်ပါရဲ့လားတခြားအချက်လက်တွေကျဲလေဒီမှာရလာကြရအဲ့ဒါတခုပေါ့နောက်တစ်ခုကကြုံတော့မပါသေးတဲ့လူတွေပါနေလားဥပမာဆိုရင်တချို့ကျတော့ကြားတဲ့လူတွေပါတယ်တချို့ကျတော့ရွှေပြောင်းသွားပြီဒီမှာမနေတော့ဘူးပေါ့နော်အိမ်တော်လူရှင်းလည်းမရှိတော့ဘူးအိမ်နာမည်လည်းဆက်ပြီးရှိနေ
နောက်ပြီးလာမယ့်2015ရွေးကောက်ပွဲဟာတိုင်းပြည်ရဲ့အနာဂတ်အတွက်အင်မတန်အရေးကြီးသလိုပြည်သူတွေအနေနဲ့မဲကိုမဖြစ်မနေပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကပြောကြားပါတယ်ပုပ်ပတီရီမြို့နယ်အမှတ်၄ကမိသားစု၄ယောက်ထဲမှာသူတစ်ယောက်တည်းပဲမဲစင်းမှာမပါတဲ့အတွက်သက်ဆိုင်ရာကိုတွားပြောထားတယ်လို့အမတ်မိုးမြင့်ကအခုလိုပြောပါတယ်
။အားကြတော့အမေတို့အမေပါတယ်အဖေပါတယ်မောင်လေးပါတယ်ပေါ့အိမ်မရှိတဲ့လူအကုန်ပါတယ်။ကျွန်မမပါဘူးမပါတော့အဲလူကြီးကိုလေနှစ်ခါတော့တွားပြောထားတယ်ပြီးတော့အမေကကြတော့အမေရဲ့အမေကိုကြောင့်အမေကြီးကိုကြတော့တော့ဟိုပါပေါ့ဦးမြအောင်လေဖအေးနာမည်အဲ့ဒါကိုဦးမြအောင်ဖြစ်နေအဲ့ဒါလည်းကျွန်မပြောခဲ့လိုက်တယ်သူတို့အဲ့ထိုက်ရက်ွက်ဥချုပ်ရေးမှုအဲ့ကိုပဲသွားပြောထားလိုက်တယ
်မဲစင်းမှာမပါလို့သွားပြောတော့ရက်ွက်ကော်မရှင်ကပြန်ထည့်ပေးထားတယ်လို့အဲ့ဒီရက်ွက်ကမမရွှေမြင့်ကအခုလိုပြောပါတယ
်ကျွန်တော်ဟိုအမှတ်လေးရက်ွက်ကလေမဲစင်းချိန်ထားတဲ့အကြောင်းသွားပြောခါကျကျွန်မလူသားမိ3ယောက်နဲ့လည်းမပါဘူးဟိုမောင်လေးများ2ယောက်နဲ့လည်းမပါဘူးအဲ့လိုမပါလို့အဲ့လိုဟိုသားအုပ်ချုပ်ရေးမှုကိုသွားပြောမှပြန်ထည့်ပေးကျွန်တော်66တရောပါရောအကုန်ပြည့်စုံရှိလားလဲမကုန်တင်ရောလဲရှိလဲလို့တော့ကျွန်မအကြမ်းမသူတော့ပြန်ထည့်သေးရ
နေပြည်တော်ကောင်စီကမြို့နယ်တွေမှာလည်းရွေးကောက်ပွဲကော်မရှင်ကအခြေခံမဲစင်းထုတ်ပြန်တဲ့နေရာမှာအမည်မပါတာတွေရှိသလိုဝိသက်ကရမတူတာတွေမှတ်ပုံတင်နံပါတ်မှားယွင်းနေတာတွေကွဲလွန်သွားတဲ့သူတွေပါနေတာတွေတွေ့ရှိရတယ်လို့သိရပါတယ်ရှင်